Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်အနေနဲ့လိုင်းနံပါတ်3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်ပြည်တွင်းစစ်အုံတပ်ရေး UAP အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်ရခိုင်မြောက်ပိုင်းမှာကုလသမဂ္ဂစီမံကိန်းတွေအကောင့်ထဲပေါ်ဖို့မြန်မာအစိုးရကခွင့်ပြုလိုက်ပါပြီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်ခံရေးမြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုအာဆီယံကိုယ်စားလှယ်အဖွဲ့သွားရောက်လည်လာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါခင်ဗျာနယူးယောက်မှာကျင်းပနေတဲ့ဒီကုလသမဂ္ဂအထူးတွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းအတွက်တင်းလာနေမှာမဲခွဲဆုံးဖြတ်ချက်ကိုရက်ရွှေဆိုင်းလိုက်ပါတယ
် And draft resolution 5 entitled Situation of Human Rights in Myanmar is postponed to a later date to allow time for the
ဒီကြောင့်သတင်းတွေပြည်ပချင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အခြားသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းကြားအောင်မှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာပြည်တွင်းစစ်ကိုစစ်ဆင်ညီနိုင်တဲ့နည်းနဲ့အဆုံးသတ်နိုင်ရေးအတွက်ဖိအားပေးလှုပ်ဆောင်မှုတွေရှိနေချိန်မှာပဲအာဖဂန်တာလီဘန်ကိုယ်စားလှယ်အဖွဲ့တွေဟာအမေရိကန်အစိုးရရာရှိတဲ့တနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံကဂျာဝင်ဆောင်ရွက်ပေးတဲ့ဒီတွေ့ဆုံဆွေးနွေးမှုကိုတော့ UAE အာရဗ်စဝါးများနိုင်ငံမှာပြုလုပ်ခဲ့တာပါ။ဘာတွေကိုဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးပွဲမှာပါဝင်သူအရာရှိတွေကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အာဖဂန်နစ္စတန်ပြန်လည်ရင်ကြားစစ်ရေးအမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါကစ္စတန်အာဖဂန်နစ္စတန် sorry အာရေဗျာနဲ့အင်ရှင် UAE နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတယ်လို့တာလီဘန်နဲ့ပါကစ္စတန်အရာရှိတွေကအဗီယိုကိုပြောပါတယ်သူတို့အနေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုသာစကားပြောခဲ့တဲ့အကြောင်းအာဖဂန်ညီညွတ်ရေးအစိုးရကိုယ်စားလှယ်တယောက်ကိုမှဆွေးနွေးပြောဆိုဖို့အစီအစဉ်မရှိကြောင်းတာလီဘန်ပြောခွင့်ရကပြောပါတယ
်သမ္မတထရမ့်ရဲ့တချင်ကအမျိုးသားလုံခြုံရေးအချံပဲအရာရှိဖြစ်သူမိုက်ကယ်ဖလင်းရဲ့စီပွားရေးလုပ်ဖို့ဂိုင်ဘက်ဟောင်းနှစ်ဦးဟာအမေရိကန်နိုင်ငံတွင်မှတူရကီတွေအတွက်မဲဆွယ်မှုကိုတရားမဝင်လှုပ်ဆောင်နေတယ်လို့အမေရိကန်ကဆွဆွဲပါတယ်။အသက်66နှစ်အရွယ်အမေရိကန်နိုင်ငံသားဘဂျင်ခိန်းနဲ့အသက်42နှစ်အရွယ်တူရကီနယ်ပွားအကင်အယ်ပက်ကင်တို့ဟာဗာဂျီးနီးယားပြည်နယ်အလက်ဆန်ဒရာတရားရုံးကတနင်္လာနေ့မှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်။သူတို့နှုတ်ကအမေရိကန်ရဲ့မဲဆွယ်ခွင့်ဆိုင်ရာဥပဒေတွေကိုချိုးဖောက်ကြောင်းနဲ့အက်တက်ကင်းဟာဘဟုအစောဆုံးစမ်းရေးမှုတွေကိုလိန်ညာတယ်လို့ဆွဆွဲခဲ့တာပါသူတို့ဟာဖလင်းနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ဆွဆွဲခဲ့ပြီးတော့ဖလင်းကို2018ခုနှစ်တုန်းကသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်နေပထမဆုံးအမည်စင်းတင်သွင်းခဲ့တာဖြစ်ပြီးသူဟာတက်လာတော့မကြာလိုက်ပဲနဲ့အလုပ်ဖြုတ်ခံရပါတယ်တူရကီသမ္မတရစ်ဆက်တဲ့ R1 ကတူရကီမှာ2016မအောင်မြင်တဲ့အာဏာသိမ်းမှုစီစဉ်သူဖြစ်ဆွဆွဲထားတဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလင်ကိုဆန့်ကျင်အမေရိကန်လူထုနဲ့အမေရိကန်နိုင်ငံသားတွေကိုလှည့်ဝဲဩဇာလွှမ်းမိုးကိုသူတို့နှစ်ယောက်ကြိုးစားတယ်လို့အမေရိကန်ကဆွဆွဲခဲ့ပါတယ်
။လာမယ့်တောက်ကြနေညသကောင်ရံအချိန်မှာအမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းရပ်ဆိုင်းပြရမယ့်အရေးကရှောင်ရှားနိုင်ရေးသဘောတူညီချက်ရနိုင်မယ့်အလားအလာတနည်းလာနေ့အထိထွက်ပေါ်မလာသေးပါဘူး။အမေရိကန်အစိုးရလုပ်ငန်းတွေလေးပုံတစ်ပုံလောက်ရပ်ဆိုင်းပြရမယ့်အရေးကရှောင်ရှားနိုင်အောင်ဘလို့အစီအစဉ်မျိုးကိုလက်ခံသွားမယ်ဆိုတာသမ္မတအင်ဂျီနီယာဘက်ကအရေးလက္ခဏာမပြသေးပါဘူး။အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းနေထိုင်လူတွေဝင်မလာနိုင်အောင်ဟန်တာရေးအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုပြုချက်ကိုဘလို့ပုံစံနဲ့ရန်ပုံငွေထောက်ပံ့မလဲဆိုတာနဲ့ပတ်သက်လို့လွတ်တော်နဲ့အစိုးရကြားသဘောထားကွဲပြားနေတာပါ။စုစုပေါင်းအမေရိကန်ဒေါ်လာ20ဘီလီယံကုန်ကြမဲ့တတိုင်းတိဆောက်မဲ့အစီအစဉ်အတွက်ခဏဦးမတင်ငွေအဖြစ်ဒေါ်လာ5ဘီလီယံကိုလွတ်တော်ဘတ်ဂျက်ထဲမှာထည့်ပေးဖို့သမ္မတထရန့်ရဲ့တောင်းဆိုမှုကိုဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်အမတ်တချို့တို့ကအပြင်းအထန်ကန့်ကွက်နေကြတာကြောင့်ဘယ်လိုဖြစ်လာမလဲဆိုတာကိုခံမနိုင်မှုခက်ခဲနေတာပါ။နေဇတ်ဒေတာလုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့ဒေါ်လာ 1.6 ဘီလီယံထောက်ပံ့ပေးရေးဒီမိုကရက်တို့ဘက်ကသဘောတူထားပေမဲ့အဲ့ဒီငွေဟာနေဇတ်တတိုင်းတိဆောက်ဖို့အတွက်မဟုတ်ပါဘူး။
အမေရိကန်စစ်တပ်ကဆိုမာလီယာမှာဒေသရင်းပတ်ကုံလောက်ကလေကြောင်းတိုက်ခိုက်မှုတွေကနေမြို့တော်မိုဂါဒီရှုနာကအယ်ရှာဘပ်စစ်သည်ကျော်ရဲ့လှုပ်ဝဲချစ်ဆက်စခန်းကိုထိမှန်ပျက်စီးခဲ့စေခဲ့တယ်လို့တပ်မှုတွေပါဝင်စစ်သည်ကျော်အနည်းဆုံး62ဦးသေဆုံးခဲ့ရတယ်လို့ဆိုမာလီယာအရာရှိတွေနဲ့ထောက်လိုင်းအရင်းမြစ်တွေကပြောပါတယ်စစ်သည်ကျော်တွေဟာမြို့တော်မိုဂါဒီရှုနဲ့မာကာစိတ်ကမ်းမြို့တွေနဲ့နီးတဲ့နေရာတွေမှာလှုပ်ဝဲအခြေစိတ်စခန်းတွေကိုလှုပ်ဝဲပြီးတော့ဖွင့်ထားတာဖြစ်ကြောင်းဆိုမာလီထောက်လိုင်းရေးကပြောပါတယ်ဒီစခန်းဟာမိုဂါဒီရှုမြို့တော်နဲ့ကီလိုမီတာ50 3ကီလိုမီတာပဲဝေးပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တာငါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုလသမဂ္ဂရဲ့ပထမအကြိမ်လေ့လာမှုတွေမှာပါဝင်ခဲ့တဲ့ခြေရွာတွေမှာလူထုအခြေပြုစီမံကိန်းနေ35နေရာမှာစတင်အကောင့်ထည့်ဖော်ရေးအတွက်မြန်မာအစိုးရကဒီဇင်ဘာ23ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့ပေါ် UNDP နဲ့ UNHCR တို့ကကြိုဆိုလိုက်ကြပါတယ်အဲ့ဒီစီမံကိန်းတွေဟာရခိုင်ပြည်ပခါကြောင့်ဘေးသင့်ခဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်းယုံကြည်မှုတည်ဆောက်ရေးနဲ့မတူညီတဲ့လူမှုအသံဝိုင်းတွေအချင်းချင်းကြားညီညွတ်မှုမြင့်တင်ပေးရေးစတဲ့လူထုအခြေပြုစီမံကိန်းငယ်တွေကိုအကောင့်ထည့်ဖော်သွားမဲ့စီမံကိန်းဖြစ်ပါတယ်ကုလသမဂ္ဂအစိုးရကိုယ်စားလှယ်ဖွဲ့ဟာဒီဇင်ဘာ23ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်အရေးပါတဲ့အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးမှအဲ့ဒီခွင့်ပြုချက်ကိုချပေးလိုက်တာဖြစ်ပါတယ်ဒီဇင်ဘာ14ရက်နေ့ကအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ညွှန်ကြားရေးမှူးလည်းဖြစ်တဲ့မစ္စတာဟောင်လင်းရှူးနဲ့ယူနိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးမစ္စတာဘာနတ်ဒွာလ်တို့ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရကခွင့်ပြုချက်ချပေးလိုက်တာဖြစ်ပါတယ်မစ္စတာဟောင်လင်းရှူးနဲ့မစ္စတာဘာနတ်ဒွာလ်တို့ဦးဆောင်တဲ့ကုလသမဂ္ဂအစိုးရမြေကိုယ်စားလှယ်အဖွဲ့ဟာဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိရခိုင်ပြည်နယ်ကိုသွားရောက်ခဲ့တာမှာရခိုင်အစိုးရအရာရှိတွေနဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအေဂျင်စီတစ်ခုကလွန်ခဲ့တဲ့3လအတွင်းဒေတာရင်းလိုအပ်ချက်တွေကိုလေ့လာသုံးသပ်ခဲ့ကြတဲ့မောင်တော်ဒေတာကကြွေရတွေကိုလည်းဒီအစိုးရမြေကိုယ်စားလှယ်အဖွဲ့သွားရောက်ကြည့်ရှုခဲ့ကြပါတယ်အဲ့ဒီကြွေရတွေကိုသွားရောက်စဉ်ဒေတာကနေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
မြန်မာနိုင်ငံကအကောင့်ထည့်ဖို့ဆောင်ရွက်နေတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်တွေရဲ့ပြီးစီးမှုအခြေအနေတွေကိုလေ့လာဖို့အာဆီယံအတွင်းရေးမှူးချုပ် Mr. Lim Chok Wai လူမှုရေးနဲ့ရင်းချင်းမှုတိုင်ဝမ်ဆိုင်ရာအာဆီယံဒုတိယအတွင်းရေးမှူးချုပ်နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအတွက်လူသားချင်းစာနာမှုအကူအညီဆိုင်ရာအာဆီယံညှိနှိုင်းရေးမှူးရုံးကအမှုဆောင်ညွှန်ကြားမှုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမောင်တော်မျိုးနဲ့တွင်ကတောင်ပြိုလေဝဲနဲ့ငခုရပြန်လဲလက်ခံရေးစခန်းလှဖို့ကောင်ကြားစခန်းနဲ့ရွှေစားချေရွာတွေကိုတနင်္လာနေ့မှာတွားရောက်ခဲ့ကြတယ်လို့မြန်မာစုကပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ထဲမှာဆောင်ရွက်နေတဲ့နေရဆန့်ခွာသူတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်မှာအာဆီယံဘက်ကပူးပေါင်းဆောင်ရွက်နိုင်ဖို့2018နိုဝင်ဘာမှာကျင်းပတဲ့33ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာအတည်ပြုဆုံးဖြတ်ခဲ့တဲ့နောက်အာဆီယံအတွင်းမှုချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာ1984ခုနှစ်ကဖြစ်ပေါ်ခဲ့တဲ့စစ်ကလူမျိုးစုစန့်ကျင်ရေးလူထုအုံကြွမှုတွေနဲ့ဆက်နွယ်တဲ့အပြင်းထန်ဆုံးတရားစီရင်မှုတစ်ခုကိုနယူးဒယ်လီမြို့တရားရုံးကတနင်္လာနေ့မှာချမှတ်လိုက်ပါတယ်။အဲ့ဒီအချိန်ကတာဝန်ထမ်းဆောင်နေတဲ့အိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကိုသူမရဲ့ကိုယ်ရံတော်စစ်လူမျိုးတူကအလုတ်ကြံတပ်ဖြတ်လိုက်ပြီးတဲ့နောက်စစ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်အောင်လုံဆော်ပေးခဲ့မှုနဲ့လက်ရှိအတိုက်ခံကွန်ဂရက်စ်ပါတီကအကြီးအကဲနိုင်ငံရေးသမားတူဦးဖြစ်သူအသက်83နှစ်အရွယ်ဆာဂျန်ကူမာကိုတသက်တကြွထောင်ဒဏ်ချမှတ်လိုက်တာပါအဲ့ဒီအချိန်ကဆာဂျန်ကူမာဟာအာနာယကွန်ဂရက်စ်ပါတီရဲ့လွတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေခဲ့တာပါ၄ရက်လောက်ကြာခဲ့တဲ့စစ်ဆန့်ကျင်ရေးအထူးကိရုံးတွေအတွင်းတွေ့သည်မယလူနည်းစုစစ်လူမျိုးစုတွေကိုဟိန္ဒူဘာသာဝင်တွေကလိုက်လံတပ်ဖြတ်တာသူတို့ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုမိရှုဖြစ်စီတာတွေလှုပ်ဆောင်ခဲ့တာမှာလူပေါင်း3000နီးပါးတေဆုံးခဲ့တယ်လို့ဆိုပါတယ်အဲ့ဒီစစ်ဆန့်ကျင်ရေးအထူးကိရုံးတွေဟာ Crime Against Humanity လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းအထူးကိရုံးမှာပါဝင်ခဲ့သူတွေဟာလည်းနိုင်ငံရေးအရာသူကောင်းပြုခံရတဲ့အပြင်တရားစွဲဆိုခြင်းလည်းမခံခဲ့ကြရကြောင်းစီရင်ချက်ချမှတ်လိုက်တဲ့တရားသူကြီးကပြောပါတယ်ဝန်ကြီးချုပ်အင်ဒရာဂန္ဒီကစစ်လူမျိုးတွေရဲ့ရွှေကြောင်းတော်အတွင်းမှာရှိနေတဲ့စစ်သွေးကြွတွေကိုနေနှင်းဖို့အတွက်စစ်တပ်ကိုဆေလွတ်လိုက်တဲ့အပေါ်မကျေနပ်မှုကြောင့်ဝန်ကြီးချုပ်ကိုစစ်လူမျိုးကိုရံတော်တဦးကလှုပ်ကြံတပ်ဖြတ်ခဲ့တာပါ။အ
မေရိကန်ပြည်ထောင်စုတဲ့ကနေနေရချင်းကိုလူမှုဝင်မှုကြီးကြပ်ရေးအရာရှိတွေပြန်ပြီးပို့တာခံရသူပေါင်းဟာသမ္မတထရမ့်အစိုးရအဖွဲ့ပထမနှစ်တက်တမ်းမှာ2,500,600ရှိနေပြီးတော့ဒါဟာအရင်ဒီနှစ်ကတည်းကနည်းနည်းပိုးပြီးများနေပေမဲ့တရားဝင်စစ်တမ်းတွေရဲ့အရင်သမ္မတအိုဘားမားလက်ထက်ကအများဆုံးပြန်ပို့ခဲ့တဲ့အရေးအတွက်ဖြစ်တဲ့၅သိန်းကိုတော့မမှီသေးဘူးလို့ပြောပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာမူဝါဒအပြောင်းလဲတွေလုပ်ခဲ့ပြီးဘယ်သူကိုထိန်းသိမ်းမယ်ဆိုတာဦးစားပေးမနေတော့ပဲရွှေပြောင်းခြေချသူတွေပြန်အပို့ခံမယ်အန်တရာယ်ပိုးများလာတဲ့နောက်ပြည်ရင်းမှာပဲအဖယ်ရှားခံရသူက6,000ခွဲကျော်ကနေ9,000ခွဲကျော်အထိတိုးလာပါတယ်။ပြန်ပို့ခံရသူ3,600ကျော်ဟာနေဆက်ဒေသမှာပဲအဖယ်ရှားခံရတာဖြစ်ပြီး2012ကစပြီးဒီလိုအဖယ်ရှားခံရသူအရေးအတွက်တိုးလာခဲ့တာဖြစ်ပါတယ်
direct from Washington, the voice of America, VOA.
အင်္ဂါနေ့မနက်ခင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာပြည်ဆိုင်ရာထိတန်းသတင်းတွေတပုတ်ကိုတင်ပြခြင်းပါလေ။ညယောက်မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးမှာမြန်မာနိုင်ငံဆိုင်ရာအဆုံးဖြတ်ချက်မူကြမ်းအတွက်တင်းလာနေကမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ကုလသမဂ္ဂပြင်ဆင်မှုကော်မတီရဲ့ဗန္ဒာရေးဆိုင်ရာအတီးပြုချက်ရယူဖို့လိုအပ်နေသေးတဲ့အတွက်မဲခွဲရက်ကိုရွှေ့ဆိုင်းလိုက်ရပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
။83ကြိမ်မြောက်ထွေထွေညီလာခံကြီးမှာခရိုင်းမီးယားဒေသနဲ့မြန်မာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးတတိယကော်မတီကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့အမှတ်5ကိုဒီဇင်ဘာလ18ရက်တနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့လိုအပ်တဲ့ဗန္ဒာရေးအသုံးစရိတ်ဆိုင်ရာအတည်ပြုချက်မရသေးတဲ့အတွက်ရွှေ့ဆိုင်းလိုက်ကြောင်းကုလသမဂ္ဂထွေထွေညီလာခံအလှည့်ကျသဘာပတိကအခုလိုကြေညာခဲ့ပါတယ်
။ And draft resolution 5 entitled Situation of Human Rights in Myanmar is postponed to a later date.
မြန်မာနိုင်ငံလူ့ခွင့်ရေးချင်းနေဆိုင်ရာခေါင်းစဉ်အောက်ကဆုံးဖြတ်ချက်မူကြမ်းအမှတ်5အတွက်မဲခွဲဆုံးဖြတ်မှုကိုနောက်ရက်ဒီမှာလှုပ်ဆောင်ဖို့ရှေ့ဆိုင်းလိုက်ပါတယ်။လှုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်လိုအပ်တဲ့ငွေကြေးဆိုင်ရာနဲ့ပတ်သက်ပြီးပြင်ဆင်မှုကော်မတီကပြန်လည်သုံးသပ်ချိန်လုံလုံလောက်လောက်ပေးဖို့အခုလိုရှေ့ဆိုင်းတာပါ။ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့5တို့အတွက်ပြင်ဆင်မှုကော်မတီကဘတ်ဂျက်ချထားရေးဆိုင်ရာအတည်ပြုချက်ရယူခြင်းမှာပဲအထွေထွေညီလာခံကြီးကမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
မြန်မာအရေးဆုံးဖြတ်ချက်ကိုနိုဝင်ဘာလ6ရက်နေ့ကတတိယကော်မတီမှာထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ26မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးအခုလိုအတည်ပြုလိုက်တဲ့တတိယကော်မတီရဲ့အဆိုပြုချက်ကိုမဲခွဲပြီးမဆုံးဖြတ်ခင်ပြင်ဆင်မှုကော်မတီရဲ့ဗန္ဒာရေးဆိုင်ရာအတည်ပြုချက်ရယူဖို့အတွက်လိုအပ်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်ချက်အတွက်ဗန္ဒာရေးဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ်ကတောင်းခံထားတဲ့2018-2019အသုံးစီကိုတော့အခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာပဲဒီဇင်ဘာလ14ရက်တောက်ကြံတွေကတင်ပြခဲ့တာပါကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Miss Christine Scratchner Bugna နဲ့သူ့ရဲ့ရုံးတွေအသုံးစီကိုလည်းအခုလိုတောင်းခံခဲ့တယ်လို့ပြင်ဆင်မှုကော်မတီရဲ့25ကြိမ်မြောက်အစည်းအဝေးမှာယာယီစင်ရင်ခိုင်ချန်ဒရူရာမိုနီတန်ကတင်ပြခဲ့ပါတယ
် The Secretary General proposes additional resources in the amount of $1,232,300 to cover the salaries of 5 positions of the Office of Special Envoy on Myanmar
အတွင်းမှုချုပ်ကနောက်ထပ်ကုန်ကျစရိတ်ဒေါ်လာ133,200ကိုတောင်းခံတဲ့နေရာမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကိုယ်စားလှယ်ရုံးရဲ့ရာထူး5ခုလစာဝန်ငွေပါဝင်တခြားပတ်သက်တဲ့ကုန်ကျစရိတ်တွေတွေ့လဲဖြစ်ပါတယ်။2019ဘဏ္ဍာရေးနှစ်အတွက်အထူးနိုင်ငံရေးလုပ်ငန်းစဉ်များကောင်းစဉ်အောက်မှာဒီအသုံးစရိတ်အတွက်သဘောတူညီမှုရဖို့တောင်းခံတာဖြစ်ပါတယ
်။မနစ်ကမြန်မာနိုင်ငံကနေရွန်ဂျာတိမ့်နဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလိုမှုကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုတွေခံလာရပြီးကုလသမဂ္ဂကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေဟာနိုင်ငံရေးအရလှုပ်ဆောင်မှုတွေဖြစ်တယ်လို့မြန်မာဘက်ကမြန်တယ်လို့မြန်မာနိုင်ငံဟာကုလသမဂ္ဂစနစ်အနည်းဆုံး9ခုလောက်ရဲ့စောင့်ကြည့်ဝေဖန်မှုကိုခံနေရပြီးဒီစနစ်တွေကြောင့်မလိုအပ်တဲ့လောက်ရတွေမြင်လာရတယ်လို့မြန်မာကိုယ်စားလှယ်ကပြင်ဆင်မှုကော်မတီကိုအခုလိုပြောပါတယ
် Today Myanmar is under the scrutiny of at least 7 UN mechanism A special rapporteur on the situations of human rights in Myanmar.
မြန်မာနိုင်ငံဟာကုလသမဂ္ဂစောင့်ကြည့်မှုအနည်းဆုံး9မျိုးနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွေးစုံစမ်းစစ်ဆေးရေးမှူးတဦးကို1992ခုကစလို့လူ့ခွေးကော်မရှင်ဆုတ်ဖြတ်ချက်58အရဇက်တိုက်ခန့်အပ်ခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေကော်မရှင်ကိုလည်းမေလ30ရက်2019လူ့ခွေးကော်မရှင်ဆုတ်ဖြတ်ချက်34မြင်းဆောင်22အရဖွဲ့စည်းမှတ်တည်ခဲ့ပါတယ်။ဒါအပြင်82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးကမြန်မာနိုင်ငံဆိုင်ရာလူ့ခွေးအခြေအနေဆုံးဖြတ်ချက်ကိုမဲခွဲထောက်ခံခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်အရတွင်းမှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးကိုခန့်အပ်ခဲ့ပါတယ်။မကြာသေးမီကလည်းလူ့ခွေးကောင်စီနေနဲ့မြန်မာနိုင်ငံလူ့ခွေးအခြေအနေကိုစောင့်ကြည့်ဖို့စနစ်တကျချမှတ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့တခြားဘက်အဖွဲ့ဝင်နိုင်ငံတွေမှဒီလိုလူ့ခွေးစောင့်ကြည့်ခံရတဲ့စနစ်တွေလောက်များတဲ့အခြေအနေနဲ့စောင့်ကြည့်မခံကြရပါဘူး။ဒ ီ EU ဆောင်ရွက်မှုအားလုံးကိုကြည့်မယ်ဆိုရင်လိလရေးစနစ်တွေမှာလုပ်ငန်းရှင်တွေဟာမလိုအပ်ဘဲထပ်နေတာကိုတည်တာစွာတက်တည်ပြလိုက်တာပဲဖြစ်ပါတယ်
။ကုလသမဂ္ဂရဲ့အခုလိုထပ်နေတဲ့စနစ်တွေကြောင့်မလိုအပ်ဘဲတိတ်များနေတဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာတောင်းခံထားတဲ့2018-2019အတွက်ကုန်ကျစရိတ်တွေဟာကုလသမဂ္ဂရဲ့ရှားပါးလာတဲ့ရန်ပုံငွေကိုဖြုံးတိရရောက်နေတယ်လို့လည်းမြန်မာကိုယ်စားလှယ်ကတင်ပြခဲ့ပါတယ်
The resolution A73477 contains budget allocations for multiple mechanisms on Myanmar including
ကုလသမဂ္ဂဆုံးဖြတ်ချက် A3400 မှာမြန်မာနိုင်ငံကိုလေးလာစောင့်ကြည့်ရေးအတွက်ကုလသမဂ္ဂရဲ့အသုံးစရထားချက်တွေပါဝင်ပါတယ်ဒီအထက်မှာအထူးစုံစမ်းစစ်ဆေးရေးမှုတူခန့်အပ်ဖို့အချက်လက်ရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေအပြင်မကြာမီကချမှတ်လိုက်တဲ့တီးကြလွတ်လပ်တဲ့ဆောင်ကြီးစနစ်တို့ပါဝင်ပါတယ်ဆက်လက်လှုပ်ဆောင်လှက်ရှိတဲ့တီကြာလွတ်လပ်တဲ့ဆောင်ကြီးစနစ်တစ်ခုတည်းအတွက်ပဲအမှုတန်း62ဦးလိုအပ်မှာဖြစ်ပြီးလက်ထောက်အတွင်းမှုချုပ်တဦးကဥဆောင်ရမှာဖြစ်ပါတယ်အဲ့ဒီအတွက်ဒေါ်လာ26,300,380ကုန်ကျမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဖွဲ့စည်းကြီးရဲ့ဘန်ဒါရေးအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံအနေနဲ့သိရှိရပါတယ်ဒါအပြင်နှစ်အစပိုင်းမှာတွင်ပဲလုံငွေပြမှုတွေတိုးနေတာလည်းတွေ့ရပါတယ်။ဒီအခြေအနေတွေအောက်မှာနိုင်ငံတနိုင်ငံတဲ့အပေါ်မှာလေးလာစောင့်ကြည့်ဖို့စနစ်အမျိုးမျိုးချမှတ်ခြင်းဟာဒီဆုပ်ဖြတ်ချက်ကိုကမကဋ္ဌပြုတင်သွင်းကြတဲ့နိုင်ငံတွေရဲ့နိုင်ငံရေးအကျိုးကိုရှေ့ရှုပြီးကုလသမဂ္ဂရဲ့ရှားပါးလှတဲ့အသုံးစရိတ်ကိုဖြုံးတိရရောက်တယ်လို့ဆိုနိုင်ပါတယ်
။ဒါအပြင်မြန်မာနိုင်ငံဘက်ကလူခွင့်အခြေအနေဆိုင်ရာပုံမှန်ကောင်းမွန်အောင်လှုပ်ဆောင်နေမှုတွေအတွက်ကုလသမဂ္ဂရဲ့အားပေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းပြောပါတယ
်။တော်ကင်မျိုးသက်ပြောပြခဲ့တာပါ။ခုတစ်ခါနားဆင်ရမှာကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုတကယ်အပြီးမပြောင်းခင်မှာကိုယ်တိုင်အရင်ပြန်လည်လာကြည့်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေပေမဲ့လည်းဒုက္ခသည်အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြောင်းလို့ကြသေးဘူးလို့ညှင်းဆန်နေကြပါတယ်။မတ်ဆုမွန်ကစူးစိတင်ပြထားတာပါ။
ပြည်ရဲ့နှစ်2019ဩဂုတ်လနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ့်ဆောင်သွားကြတာ9,000ကျော်တဲ့က2,000ကျော်ကိုအုပ်စုလိုက်ပထမဦးဆုံးအတုပ်အနေနဲ့မြန်မာဘင်္ဂလားနှစ်နိုင်ငံပူးပေါင်းပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလလယ်ကပြန်ပို့ဖို့စီစဉ်ထားခဲ့ပေမဲ့တဦးတယောက်မှနေရက်မပြန်ရဲခဲ့ကြပါဘူးရိုဟင်ဂျာဒုက္ခသည်တွေကနေရက်ရင်းကိုပြန်နိုင်လောက်အောင်လို့မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့ခွင့်ရေးတွေပေးဖို့အစင်းနဲ့မဖြစ်သေးတဲ့အတွက်မပြန်လာကြတာလို့ဆိုပါတယ်။လုံခြုံရေးစိုးရင်ချက်တွေနဲ့မပြန်လို့ကြသေးတဲ့ဒုက္ခသည်တွေအများစုကတော့မြမအစိုးရကိုတောင်းဆိုထားတာတွေအပါအဝင်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့တွေသူတို့နဲ့အတူလိုက်ပါခဲ့မယ်ဆိုရင်တော့ပြန်ရဲကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥယီစလန်ကပြောပါတယ်။အဲ
ကျွန်တော်တို့မြမပြည်တွင်းကိုတွားပြီးတော့ပြန်အဖွဲ့ရှိနေဆိုရင် UN အဖွဲ့ရှိကျွန်တော်တို့နဲ့အတူတကပါရှင်းရမယ်။ဒါမှသာကျွန်တော်တို့ကအဲစိတ်ချရုံချင်မှုနဲ့ကျွန်တော်ကငရေအေးဒီဒီကိုသွားကြည့်လို့ရမှာ။ဒီရတော့ကျွန်တော်ရဲ့ဘောင်းစစ်ချာဒီကိုမမဖီယာဘက်ကလက်ကန်ဆောင်ရွက်သွင်းနေရှင်။ဒါဆော့ဆော့မမအစီအစဉ်နဲ့ပါ
။ပြန်လာမဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရည်အတွက်ဘင်္ဂလားမြန်မာနယ်စပ်မှာတော့ဂျားစခန်းတွေကိုမြန်မာအစိုးရဘက်ကအစဉ်နှစ်ဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲလူမျိုးရေးဘာသာရေးဆန်တဲ့အဓိကရုံးအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကတည်းကနေရရင်းကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်ထဲကဒုက္ခသည်စခန်းတွေထဲမှာခိုးလုံနေရစေဒုက္ခသည်တွေအတွက်တောင်းမှခိုင်မာတဲ့ဘဝအာမခံချက်မရှိသေးသလိုလုံခြုံရေးကစိုးရိမ်မှုတွေရှိနေစေပဲလို့စစ်တွေမြို့နယ် IDB ဒုက္ခသည်စခန်းနေမွတ်စလင်ဒုက္ခသည်တူဖြစ်တဲ့ဦးခမောင်ထွန်းကသူ့ရဲ့စိုးရိမ်ချက်အခုလိုပြောပြပါတယ
်ဘလို့မှမဖြစ်နိုင်ဘူးဘာလို့ဒီမှာပြည်တွင်းမှာစစ်တွေ IDP ကဲန်တွေမှာ2012ကတည်းကနေတိုင်းနေသေးသူတွေကိုကင်လုံတဲ့ဘာတခုမှအမိုင်းခံချက်မပြီးဘူးသူတို့ရဲ့နေရေးပြန်ဖို့ဘာမှလည်းမလုပ်ပြီးဘူးသူတို့ရဲ့ရှားဝင်းတွေရဲ့ဒါတွေအဆအဆအရရအစိုးရဘက်ကဘာမှလည်းမလုပ်ပြီးဘူး IDP စကန်ဆိုပြီးလောင်ဖိုက်ထားတယ်အဲတော်လကွင်းတွေလည်းကန့်သက်တာတယ်ပညာသင်ကုန်းတွေလည်းကန့်သက်တာတယ်ဒီနိုင်ငံတကာကတော့ပင်တဲ့စီရီစားတယ်ဆက်ပြီးတော့သူအဲချိန်နေရတာ
တို
့တွေပြောရမယ်ဆိုရင်တို့အခွန်လုံးအနာကျပြောက်နေတယ်အဲ့ဒီအချိန်ဒီမှာဟိုဘက်ကိုတွားပြီးတော့ကိုလုံနေကြတဲ့သူတွေကော်နေတယ်ဆိုတာတို့ဘလို့မှလာလို့မဖြစ်ဘူးသူတပြေဒီဒီမှာလူတွေကဒီလူဒီနိုင်ငံတကာကတောက်ပန်းနေတဲ့ပေးရတာတွေဆက်ပြီးတော့မှအသက်ချိန်နေရမလားတို့ရဲ့အနာကျဆိုတာပမာလဲဒါတွေကဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေကအမဲတန်းဆောင်ချေလဲလာနေတာဖြစ်တယ်ဒါကနက်ရှင်တွေရှိတယ် တို့ခင်ဗျားတို့အချင်းနဲ့ဘလို့ရှိလေမာရပေါ့လေတို့တွေလည်းတင်းနေကြတာပဲအဲ့တော့ဒီလူတွေကတော့အစူရဘက်ကဘာတစ်ခုမှအမိုက်တင်ကျယူပြီးတော့မှမလောက်ပေးနိုင်ကြဘူး
ပြည်ခဲ့တဲ့တရင်ဘက်ကပဲအမေရိကန်အောက်လွှတ်တော်ကရိုဟင်ညာမွတ်စလင်တွေကိုစစ်တပ်ရဲ့ကျူးလွန်မှုကိုဂျနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်ခေါ်ဆိုဖို့အတည်ပြုဆုံးဖြတ်ခဲ့ပါတယ်။လူခွေချိုးဖောက်ခဲ့ရတာခံခဲ့ရတဲ့ဒုက္ခသည်တွေဘက်ကတော့ဆုံးရှုံးနေတာမှုတွေအတွက်မျှတတဲ့တရားစီရင်မှုရရေးအခြေခံလူခွေနဲ့နိုင်ငံသားအခွင့်အရေးဒဏ်ယူရရေးဘေးကင်းလုံခြုံမှုရှိရေးနဲ့သူတို့နေရရင်းတွေမှာပြန်လည်နေရာချထားပေးရေးစတဲ့အခွင့်အရေးတွေအပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေကိုကော်ရဲဆိုတာအစိုးရဘက်ကကော်တိုင်းသူတို့လာလို့လည်းမသိတော့ဘူး။ဘာလို့ဆိုဒီနေရာမှာဒီသူတို့တာနေကိုပြင်လာမယ်ဆိုလို့ရှိရင်နောက်တစ်ရင်သူတို့ကတတ်မှဖြောက်မယ်တာတွေကဖြစ်မှာပဲ။အဲ့တော့သူတို့တွေကိုတတ်မယ်ဖြောက်မယ်ဟာတွေလုံးဝမလုပ်ဖို့ဆိုပြီးတော့ကတိကဝတ်တွေဘာမှလည်းမပေးကြဘူး။အဲ့
တော
့သူတို့နိုင်ငံကိုသူတို့ပြင်ကိုရဲဆိုတာသူတို့ဒီမှာရောက်လာလို့ရှိရင်သူတို့နိုင်ငံသားဖြစ်ကုန်နိုင်ငံသားခွင့်ရပြီးရမယ်၊သွားလာခွင့်ရပြီးရမယ်၊စားရေးတော့ရတာတွေအစားအစာရနိုင်ငံသားတယောက်ရရပိုင်ကွင်းဒီဒီလိုရှိရင်ဒီအခြေခံလူအခွင့်အရေးဟူသမျှအခွန်လုံးသူတို့ပေးမှသူတို့လာမှဖြစ်တယ်
မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်းသွားတဲ့တင်းချီတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေစေပဲဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့ကချင်အရေးကိစ္စကိုလည်းပြောပြခြင်းပါတယ်တမတော်ပေါ်အတီးဖြတ်မှုပုံမှန်နဲ့ထောင်နှန်းနဲ့ငွေတန်းချမှတ်ခံထားရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအမြန်ပြန်လွှတ်ပေးဖို့နိုင်ငံတကာကချင်ကွန်ဂရက်အဖွဲ့ကနေနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်စာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုနားဆင်ရမှာပါကချင်ပြည်နယ်ကလက်နက်ကန်ပဋိပက္ခတွေအတွင်းပိတ်မိနေတဲ့စစ်ဘေးရှောင်ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အပံ့တွေအမြန်ဆုံးပို့ခွင့်ရရေးအတွက်ကချင်ပြည်သူတွေလွန်ခဲ့တဲ့လတွေအတွင်းမြေကြီးနားမြို့မှာတောင်းဆိုဆန္ဒပြခဲ့ကြတာပါအဲ့ဒီလုံရဟာတက်မတော်အပေါ်အသေးပြက်စီတယ်ဆိုပြီးဆန္ဒပြလူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့ကိုလွန်ဆောင်ကိုစော်ချက်နဲ့မတ်နံပူတို့ကိုမြန်မာစစ်တပ်ကအသေးပြက်မှုပုံမှန်900နဲ့တရားစွဲခဲ့ပြီးနောက်သူတို့ကိုဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့တရားစွဲဆိုထောင်ချလိုက်တဲ့လုံရဟာတရားမျှတမှုမရှိတာကြောင့်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံမေတ္တာရက်ခတ်နဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုဒီဇင်ဘာလ19ရက်နေ့စွဲနဲ့စာရေးသားတောင်းဆိုခဲ့ကြောင်းနိုင်ငံတကာကချင်ကွန်ဂရက် WKC အဖွဲ့ရဲ့အမေရိကန်အခြေစိုက်ခေါင်းဆောင်တူဖြစ်သူဦးအန်ဆန်ဂွန်ဆန်ကပြောပါတယ်
။ဒီအမျိုးသားမှုမရှိဘူး။ထောင်ချောက်နဲ့ဖမ်းတဲ့လူပဲကျွန်တော်မြင်ပါတယ်။ဒီအစီအဖြတ်မှုဆိုတာနည်းနည်းရရအမှမပြနိုင်ဘူး။ဒါကသမတ်သမတော်ကိုဒီလိုမျိုးလှုပ်ရက်ကြအပြည့်ဖြစ်နေတာပါမဟုတ်ဘူးဆိုတော့မြန်မာနိုင်ငံရဲ့တရားစီရင်မှုတရားမျှတမှုကိုဒီမှာတော့ချိန်ဆရာဖြစ်ပါလိမ့်မယ
်ဆန္ဒပြကချင်ကောင်းဆောင်၃ဦးကိုတစ်ဖက်သက်ပြစ်ဒဏ်ဆင်ရင်ခဲ့တဲ့လူရဟာမြန်မာတမတော်ကတရားရေးစနစ်ကိုဝင်ရောက်ဆွဲဖက်နေရာရောက်တာကြောင့်ဒါကို NLD အစိုးရကကင်တွယ်ဖြေရှင်းပေးဖို့တိုက်တွန်းကြောင်း WKC အဖွဲ့ဂျပန်ဌာနကိုယ်စားလှယ်ဒေါ်မရစ်စံဘူးကပြောပါတယ်
တိုက်ပွဲမှာပြင်းနေတဲ့ပီတူလူတို့တွေကိုကိုနေရကိုဒီတော့ပြန်လာဖို့စစ်တပ်ကတော့ကုတော်ကုညီရမယ်အရေးဖြစ်တယ်ဒါဟုတ်တရားစွဲတယ်ဆိုတော့ကဘာမှာကျွန်တော်နိုင်ငံကတရားစီရင်ရေးမှာဒါကိုစစ်တပ်ကဝင်ရောက်ဆွတ်ဖက်နေတယ်လို့ကျွန်မမြင်တယ်ဒီစစ်တပ်ကဝင်ရောက်ဆွတ်ဖက်တဲ့ကိစ္စကိုအစိုးရအနေနဲ့လည်းပဲဒါကိုအလုံးမခံသင့်ဘူးဒီအစီအစဉ်ရဲ့ကန္တာကိုတော်တော်စားတိတိကျကျနဲ့လုံးချောင်သွားတင့်တယ်လို့ကျွန်တော်မြင်တယ်
။ဒါကြောင့်ထောင်နှံအချခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လှုပ်ပေးဖို့ WKC ကတောင်းဆိုကြောင်းဦးအန်ဆန်ဂွန်ဆန်ကသူတို့တောင်းဆိုချက်ကိုပြောပါတယ်
။ဒီထောင်နှံချခံရလူငယ်ခေါင်းဆောင်၃ဦးကိုချက်ချင်းလှုပ်ပေးဖို့ပေါ့။နောက်ကနောက်ထပ်ပြီးမှဆွဲဆိုခံရတဲ့၃ဦးတက်ဖို့ရောကျင်းလုပ်ခသေးဖို့တောင်းဆိုရဲ။နောက်ကတော့ကျွန်တော်ရဲ့စစ်ဘေးချောင်းဒုက္ခသည်တွေကိုနိုင်ငံတကာထောက်ပံ့တဲ့အားဖွင့်ပေးဖို့အတွက်ပေါ့။နောက်ဆုံးအချက်ကတော့ဒီလူတွေကိုတိုင်းပါတဲ့ဘက်လုံးချခဲ့တဲ့မြန်မာစစ်တပ်ကောင်းဆောင်တဲ့အခြေအနေပဲဒီခုကျွန်တော်တောင်းဆိုခဲ့တာ
။နောက်ပြန်မဆွဆိုင်ထွယ်ကိုဗရမိုင်နဲ့ကိုဆိုင်ခွန်အောင်တို့သုံးဦးကိုလည်းညဉ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19အရမြန်မာစစ်တပ်ကတရားစွဲထားတာကိုလည်းပြန်ရုပ်သိမ်းပေးဖို့ WKC ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြပါတယ်။ထောင်နံနဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးအမှုကိုတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်အယူခံဝင်သွားမယ်လို့သူတို့ရဲ့အကြိုးဆောင်ရှင်းတွေကပြောပါတယ်ခင်ဗျာ။ VOA American တန်ရဲ့အင်္ဂါနေ့မနေ့ခင်းအစည်းအဝေးကိုနားဆင်နေရတာပါခင်ဗျာအခုတော့ American အစိုးရတွင်အခြေအနေကိုပြောပြကြပါမယ် American အစိုးရရဲ့ budget 3 ဈေးအစည်းအဝေးအသစ်ကိုအင်ဂျီရောနဲ့လွှတ်တော်အမတ်တွေအနေနဲ့ဒီဇင်ဘာ21ရက်လာမယ့်တောက်ကြနေ့ညသကောင်းရန်ချိန်ထိနောက်ဆုံးထားပြီးတော့သဘောတူညီမှုမရကြဘူးဆိုရင်အစိုးရရဲ့လုပ်ငန်း၄ပုံ၃ပုံကိုပိတ်ပစ်ရမယ့်အနေအထားမှာရှိနေပါတယ်ဒီအကြောင်း VOA သတင်းတော့ Jeff ကဆက်ပေးပို့တဲ့သတင်းလွှာကိုဒေါ်လာလာတန်တင်ပြမှာပါ။အ
မေရိကန်အစိုးရရဲ့ရန်ဒီယာရဲ့၄ပုံ၃ပုံအသုံးစီကိုနောက်နှစ်စက်တင်ဘာလအထိအတည်ပြုထားပြီးဖြစ်တဲ့အတွက်ဒီဇင်ဘာလ21ရက်ညတကောင်နောက်ဆုံးထားပြီးကျန်အစိုးရရဲ့ဘတ်ဂျက်အသုံးစီကိုအတည်မပြုနိုင်ရင်အစိုးရ၄ပုံ၃ပုံပိတ်ပစ်ရမယ်အခြေအနေဆိုင်နိုင်တာဖြစ်ပါတယ်။အတည်ပြုဖို့ကြံရှိတဲ့အသုံးစီတွေအနေနဲ့အမိမြေလုံခြုံရေးဌာနအတွက်2019အသုံးစီနဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်တုန်းကသမ္မတထရမ့်အနှစ်သက်ဆုံးဂရုပေးခဲ့တဲ့မက္ကဆီကိုနဲ့အမေရိကန်ကြားနယ်နိမိတ်တိုင်းကြီးတိဆောက်ဖို့ဈေးလဲပါဝင်ပါတယ်။ဒေါ်လာဘီလီယံ20ကုန်ကြမယ့်ဒီတိုင်းကြီးအတွက်ပထမစပေါ်ငွေအဖြစ်ဒေါ်လာ5ဘီလီယံပေးဖို့လွှတ်တော်မှာဒီမိုကရက်တီရောရီပဘလီကန်တချို့တို့ကပါကန့်ကွက်နေကြတဲ့အတွက်ထရမ့်ရဲ့တိုင်းကြီးကန်ချမာကဘယ်လိုဖြစ်လာမလဲဆိုတာကတော့မပြောနိုင်တဲ့အခြေအနေမှာရှိနေပါတယ်။ဒီမိုကရက်တွေကတိုင်းကြီးအတွက်မဟုတ်ဘဲနေဆက်လုံခြုံရေးတိုးဖို့အတွက်ဒေါ်လာ 1.6 ဘီလီယံအများဆုံးထားပေးဖို့ကန့်လှမ်းထားပါတယ်။သမ္မတနဲ့လွှတ်တော်ကြားစစ်ဆန်ညှိနှိုင်းမှုတွေဆက်လုပ်နေတယ်လို့အင်ဗျူရောမဟာဗျူဟာပြန်ကြားရေးအရာရှိချုပ် Mercedes Schlapp ကသတင်းတောက်တွေကို
The president's continuing to negotiate with Congress. Obviously, he's looking to have increased funding for border security. That is his priority.
နေဆက်လုံခြုံရေးအတွက်အသုံးစိတ်တိုးရဖို့သူကစူးစမ်းနေတာဖြစ်ပါတယ်။ဒါကသူ့ရဲ့ဦးစားပေးမှုပါ။ဒေါ်လာ5ဘီလီယံရဖို့နီလန်းရှာဖွေသွားမှာဖြစ်ပါတယ်။ခုလိုအသုံးစိတ်တိုးတောင်းတာကတော့ဒီတိုင်းကြီးအတွက်တည်းမကပါဘူး။နေဆက်လုံခြုံရေးအမှုတန်းတွေနဲ့ခင်မီနီးပညာအတွက်လဲပါပါတယ်လို့မစ္စလပ်ကပြောသွားခဲ့တာပါသမ္မတထရမ့်အနေနဲ့ဒိုင်းကြီးတိဆောက်ဖို့သူတောင်းခံထားတဲ့ငွေမရရင်အစိုးရကိုဂုဏ်ယူစွာနဲ့ပဲပိတ်ပစ်မှာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပြောခဲ့ပြီးမဲ့လို့လေဒီတောက်ချန်နေ့အစိုးရပိတ်ရမယ့်အခြေအနေမဆိုင်ရလေအောင်ရှောင်နိုင်ဖို့ကဒီနှစ်ကုန်ကနေ2019ခုအထိအစိုးရရန်တရားအားလုံးလက်ပတ်နိုင်ဖို့အတွက်ယာယီဘန်ဒါရေးအစီအစဉ်တစ်မျိုးသဘောတူညီမှုရဖို့ကိုသူလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်။မိမေလုံခြုံရေးဌာနအပြင်နိုင်ငံခြားရေးဌာနတရားရေးဌာနနဲ့ပြည်ထရေးဌာနတို့ရဲ့အသုံးစရိတ်တွေနဲ့ပတ်သက်လို့လည်းသဘောတူညီမှုရရှိဖို့လိုအပ်နေတာဖြစ်ပါတယ်။တကယ်လို့ဒီတောက်ချန်နေ့ညစ်တကောင်နောက်ဆုံးထားပြီးသမ္မတထရမ့်ရဲ့လွှတ်တော်အမတ်တွေကြားဘတ်ဂျက်အသုံးစရိတ်နဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ရင်အစိုးရအမှုတန်းပေါင်း38,000လောက်ဟာယာယီအလုံးမစင်ပဲနေကြရမှာဖြစ်ပါတယ်။ပြည်ပမှာတော့အမေရိကန်တန်ယုံတွေမှာမရှိမဖြစ်တဲ့ဝန်ထမ်းတွေပဲအခြေခံတာဝန်တွေကိုဆက်လက်လှုပ်ဆောင်သွားကြရမှာဖြစ်ပါတယ်။ဌာနေနိုင်ငံသားတန်ယုံဝန်ထမ်းတွေအနေနဲ့ကတော့တက်ဆိုင်ရာနိုင်ငံတွေရဲ့အလုံသမားဥပဒေတွေအပေါ်မှာအခြေခံပြီးအလုံဆင်းခွင့်ရှိမရှိကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ရှင်
။ဒေါ်လာလာတန်ပြောပြသွားတာပါဒီအစည်းအဝေးနောက်ပိုင်းမှာစီဝိုင်းကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလိုင်းနမီတာ32/40/48နဲ့လိုင်းလမ်းမီတာ190တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစည်းအဝေးကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို19/25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19/25/32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ25/32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့အင်္ဂါနေ့မနက်ဘက်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ3240 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရီခွဲအတွင်းအင်္ဂလိပ်သင်ခန်းစာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပြီးစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
သူတို့ပြောတာတော့ဗမာပြည်ရဲ့စီးပွားရေး GDP ရောက်ပေါ်လေကျလာတယ်ပေါ့လွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒါ2016မှာ 5.5%
အကြခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမေရိကန်ပြည်ထောင်စုရဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မြို့လယ်မှာနှစ်စဉ်ကျင်းပလေရှိတဲ့ Christmas အားလိုက်ရဲ့ဈေးကလေးဟာလူသိများလာပါတယ်ပြီးခဲ့တဲ့14နှစ်ကလေးကစတင်ပြီးတော့ဒီဈေးလေးမှာသူတို့ရဲ့လက်မှုပစ္စည်းတွေကိုအမေရိကန်နဲ့ကမ္ဘာတစ်ဝန်းကအစည်းအဝေးရေးလုပ်ငန်းရှင်တွေကလာရောက်ရောင်းချကြတာပါ VOA သတင်းတော့ Julie Tabot ပြောပြတဲ့သတင်းလွှာကိုတော့ကိုငိမ့်ညံ့ကတင်ဆက်ပါပါခင်ဗျာ
ဝါရှင်တန်မြို့လယ်မှာရှိတဲ့ Christmas ဈေးကလေးဟာလူတိုင်းအတွက်ရတတခုခုပေးစွမ်းနိုင်ပါတယ်။လက်ဆောင်ဝယ်ပေးဖို့အကောင်းဆုံးနေရာဖြစ်သလို Red Eye ဟာဒီလက်ဆောင်လေးတွေကိုဖန်တီးတဲ့အမှုပညာရှင်တွေကိုလည်းတွေ့နိုင်ပါတယ်
။ I am doing flame work.
မီးနဲ့လုပ်နေတာပါ။ဖန်လဲဇွဲလေးကိုမီးနဲ့ဖန်တီးနေတာပါ။ကျွန်တော်အတွက်တော့အပြင်ကိုထွက်လာပြီးလူတွေနဲ့တွေ့ရတာကျွန်တော်အလုပ်တွေကိုသူတို့နားလည်အောင်ပြောရတာတွေကကျွန်တော်တို့အတိတ်ပဲအများကြီးရှိပါတယ်။
Hector Zaratea ကပီရူအမှုပညာရှင်18ယောက်ကိုကိုစားပြုပြီးအလှဆွဲပစ္စည်းကလေးတွေမှန်လက်နဲ့ရက်လှုပ်ထားတဲ့ Alpaca အနွေးတွေတွေကိုရောင်းချသူပါလူတွေဟာဖန်တီးသူတွေနဲ့တွေ့ဆုံခွင့်ရပြီးဒီပစ္စည်းတွေရဲ့နောက်ကွယ်ကဖန်တီးသူတွေအကြောင်းသိခွင့်ရတဲ့အတွက်ကျေနပ်ကြတယ်လို့သူကပြောပါတယ
် I think the idea of engaging one-on-one with the artists with the
အမှုပညာရှင်တွေနဲ့တယောက်ချင်းတွေ့ခွင့်ရတာထုတ်လုပ်သူတွေဖန်တီးသူတွေနဲ့တွေ့ရတာလူတွေအတွက်အရန်ကိုရေးကြည့်ပါတယ်သူတို့အနေနဲ့အဆက်ဆက်ရှိနေတယ်ဒေတာကန်စီးပွားရေးသမားတွေကိုတိုက်ရိုက်ပံ့ပိုးပေးနေတယ်ဆိုတာသိခွင့်ရပါတယ
်ဈေးဝယ်သူတွေကတော့လူချင်းရင်းနှီးခွင့်ရတာကိုသဘောကျပါတယ
်ဈေးဆိုင်ကြီးတွေမှာဝယ်တဲ့ပစ္စည်းတွေနဲ့မတူဘဲနဲ့အသေးပဲရှိတဲ့လက်မှုပစ္စည်းအစစ်မှန်တွေကိုမိသားစုအတွက်ဝယ်ပေးနိုင်ပါတယ်ဒါကထူးခြားတဲ့လှူဆောင်မှုပ
ါတယောက်နဲ့တယောက်ရင်းနှီးခွင့်ရတဲ့ဈေးဝယ်ခြင်းမှာပဲအမှုပညာရှင်တွေနဲ့ဓာတ်ရိုက်စကားပြောခွင့်ရမယ်အိမ်မှာ cheese stone တင်မဲ့တက်သားရုံးကိုဖန်တီးရင်းနဲ့သူနဲ့စကားပြောခွင့်ရတာပိုပြီးတော့ကောင်းတဲ့အတွေ့အကြုံပါ
ဒီဈေးကလေးဟာအဲ့ဒီအတွက်ပါပဲလို့ပြောလိုက်သူကတော့ဒီပွဲကိုပူးတွဲတီထောင်စီစဉ်သူမိုက်ပါမန်ဖြစ်ပါတယ
် different here where we really focus on the entrepreneurs the small businesses the artisans the creators of
ကျွန်တော်ဒီမှာတော့လုပ်ငန်းငယ်တွေကိုအာရုံစိုက်ပြီးလုပ်တာဖြစ်ပါတယ်လူပညာရှင်တွေကိုပစ္စည်းကိုထုတ်လုပ်သူတွေပါတခြားနေရာမှာရှာလို့မရနိုင်တဲ့ဒီနေရာမှာပဲရှိတဲ့ထူးခြားပစ္စည်းတွေရောင်းတာပါဘွဲတော့ပတ်ဝန်းကျင်မျိုးခံစားမိစေပြီးပျော်ရွှင်ရတဲ့ဒီဈေးလေးမှာလူတိုင်းအတွက်တစ်ခုခုတော့ရနိုင်ပါပါ
ခရစ်စမတ်အကြိုနေ့အထိရောင်းချမဲ့ဒီဈေးကလေးကိုနေ့စဉ်လူ1000ထက်မနည်းလာရောက်ကြမယ်လို့စီစဉ်သူတွေကမျှော်လင့်ထားပါတယ
်ကိုငင်းငန်းဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြက်ကိုကျော်လွင်နဲ့ဒေါခင်မြို့သက်တို့ပြောပြမှာပ
ါရိုညာတွေကိုမြန်မာနိုင်ငံပြန်ပို့မဲ့ကိစ္စဟာယနေ့စီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအတွက်ကျင့်ဝတ်နဲ့ကိုက်ညီပါမလားဆိုတဲ့ခေါင်းစဉ်နဲ့ Molly Giver ရေးသားတဲ့ဆောင်းပါးကို The Washington Post သတင်းစာမှာဒီဇင်ဘာလ18ရက်နေ့ကဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်မိုဟာမက်အီလီယပ်ဟာမြန်မာနိုင်ငံကိုသူမပြန်ဘူးလို့ပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တန်းလောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမိုဟာမက်အီလီယပ်ဟာအလောက်ကန်လည်းမရှိသူ့ရဲ့ကလေးတွေအတွက်လည်းပညာသင်မပေးနိုင်ပဲဖြစ်နေပါတယ်။လုံခြုံစိတ်ချရတဲ့တတိယနိုင်ငံမှာအီလီယပ်အခြေချနေထိုင်ခွင့်ရနိုင်တယ်ဆိုပေမဲ့လေရိုညာတွေကိုလက်ခံခြင်းနဲ့နိုင်ငံကအ ਨੇ ချင်းပဲရှိတာပါရိုညာတွေမြန်မာနိုင်ငံပြန်ရေးအခြေအနေတွေကိုပြန်ပြီးတော့လေ့လာလို့ရအောင်မြန်မာပြည်ကိုအလဲပတ်သွားကြည့်နိုင်ဖို့စီစဉ်ထားတဲ့အကြောင်း UNHCR အဖွဲ့ကပြီးခဲ့တဲ့လတုန်းကပဲကြေညာထားပါတယ်ဒုက္ခသည်တွေနေရပြန်ရေးဟာကိုယ်ဆန္ဒလျောက်ဆုံးဖြတ်တာဖြစ်ရမယ်လုံခြုံစိတ်ချမှုရှိရမယ်လို့ UNHCR ကပြောထားပါတယ်ဒုက္ခသည်တွေအနေနဲ့နေရပြန်ရေးကိုရွေးကောင်းရွေးပါလိမ့်မယ်မကြောင်လဲဆိုတော့ဘင်္ဂလားဒေ့ရှ်ဟာဒုက္ခသည်တွေအတွက်နေရထိုင်ရတာပို့ပြီးတော့ကြက်တဲတဲ့နေရာတစ်ခုဖြစ်လာနေပြီးတော့သူတို့အတွက်တခြားရွေးစရာလည်းလမ်းမရှိတော့တာကြောင့်ဖြစ်ပါလိမ့်မယ်။တခြားရွေးစရာလမ်းမရှိလို့ဒုက္ခသည်တွေနေရပြန်ရမယ့်အဖြစ်ဟာမပြောင်းခြင်းမဲနဲ့ပြန်ရတဲ့အခြေအနေဖြစ်ပါလိမ့်မယ်။ဒါကို UNHCR ကကူညီမယ်ဆိုရင်ကျင့်ဝတ်နဲ့မညီပါဘူး။တစ်ဖက်မှာကလည်းဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်ပြီးတော့ရှိနေမယ်ဆိုရင်သူတို့အတွက်ဘဝရှင်သန်ရေးကဆက်ပြီးတော့ကြက်ရိုက်နေမှာမို့နေရပြန်ရေးကူညီတာက အကောင်းဆုံးလမ်းကြောင်းတစ်ခုဖြစ်မဲ့သဘောလဲရှိနေပြန်ပါတယ်။တကယ်တော့ဒုက္ခတွေတွေမပြောင်းခြင်းပဲနေရပြန်မှုလမ်းကိုရွေးခဲ့ကြတဲ့အဖြစ်ကရင်ကလည်းကဘာမှာရှိခဲ့တဲ့အဖြစ်တွေပါ။1980ပြည့်နှစ်တွေတုန်းကအီသီယိုးပီးယားဒုက္ခတွေတွေဂျီဘူတီနိုင်ငံကနေပြီးတော့အီသီယိုးပီးယားကိုပြန်ခဲ့ကြပါတယ်။အကြောင်းကတော့ဂျီဘူတီအာဏာပိုင်တွေကဒုက္ခတွေတွေကိုအစားအစာထောက်ပံ့မှုတွေရပ်လိုက်လို့ပါ။အာဖဂန်နစ္စတန်ကဒုက္ခသည်တွေပါကစ္စတန်နိုင်ငံကနေပြီးတော့ပြန်လာရေး UNHCR ကလည်းကူညီခဲ့ရပါသေးတယ်။အဲဒီတော့ကအာဖဂန်ဒုက္ခသည်တွေပါကစ္စတန်မှာဆက်နေမယ်ဆိုရင်ဖမ်းမယ်ဆိုပြီးတော့ပါကစ္စတန်အာဏာပိုင်တွေကချင်းချောက်ခဲ့လို့ပါ။ဆိုမာလီဒုက္ခသည်တွေကင်ညာနိုင်ငံကနေနေရပြန်ခဲ့ရတဲ့အဖြစ်ကလည်းဒီလိုပါပဲ။မတူညီတဲ့ကူညီမှုတစ်မျိုးကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကဒုက္ခသည်တွေကိုသူတို့ရောက်နေတဲ့နိုင်ငံမှာဒုက္ခသည်အဖြစ်ခလုံးဝင့်ကိုတရားဝင်လက်ခံလာအောင်အစိုးရကိုစီယုံဖြောင်းဖြားခဲ့တာနဲ့ဒုက္ခသည်တွေနေရမပြန်ခင်သူတို့ရဲ့ဘဝအခြေအနေတွေဒုက္ခသည်စခန်းမှာတိုးတက်မှုတွေရှိလာအောင်လှုပ်ပေးတာမျိုးတွေပါဒီလိုလှုပ်ရမျိုးတွေကတူရကီနိုင်ငံရောက်ခရတ်ဒုက္ခသည်တွေနဲ့အစ္စရေးနိုင်ငံရောက်တောင်ဆူဒန်ဒုက္ခသည်တွေကြုံခဲ့ရပါတယ်လို့ The Washington Post သတင်းစာမှာဖော်ပြထားပါတယ
်ရွန်ဂျာပြဿနာကြောင့်မြန်မာနိုင်ငံနဲ့ကုန်သွယ်အထူးခံစားခွင့်တွေကိုပြန်ပြီးရုပ်သိမ်းမယ်လို့ဥရောပသမ္မတကနေချင်းချောင်းနေတဲ့အချိန်မှာမြန်မာအစိုးရကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပြန်ပြီးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းယူချီနီတာဆောင်းပါကို Nikkei Asia Review သတင်းမှာဒီဇင်ဘာလ16ရက်နေ့ကဖော်ပြထားပါတယ်။မြန်မာအစိုးရဟာစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းထန်လုပ်နေပါတယ်။နိုင်ငံခြားဘဏ်တွေပေါ်မှာထားတဲ့တင်းကျပ်မှုတွေကိုလျှော့ပေးမယ်လို့လည်းကြေညာထားပါတယ်။ရွှေချအချက်တင်းတိတိတသားဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးကအချက်ဆိုင်လာတဲ့အတွက်နိုင်ငံခြားစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုရုံရုံကြီးကြီးနဲ့လှုပ်ဆောင်လာဖို့အတွက်အစိုးရကကြိုးပမ်းနေပါတယ်။ဥရောပကုမ္ပဏီတွေရဲ့46ရာခိုင်နှုန်းဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကပိုပြီးဆိုးလာတယ်လို့ယုံကြည်နေကြတာပါ။မြန်မာအစိုးရရဲ့စည်ရင်းအချက်လက်တွေအရ2018ခုနှစ်အောက်တိုဘာလအထိနိုင်ငံခြားရင်းနှီးမြှုပ်နှံမှု 3.1 ဘီလီယံဒေါ်လာရှိတယ်လို့အတည်ပြုခဲ့တယ်လို့ဆိုပါတယ်။ဒါဟာ2019ခုနှစ်ကထက်ဆိုင်ရင်60ရာခိုင်နှုန်းကျဆင်းလာတာပါ။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကကုန်တင်ပို့မှုတွေထဲမှာလက်နက်ကလွဲပြီးအားလုံးကိုအခွန်ကင်းလွတ်ခွင့်ပေးထားပါဗျ။2019ခုနှစ်ကဥရောပသမဂ္ဂကိုကုန်တင်ပို့မှုက 1.5 ဘီလီယံယူရိုရှိပါတယ်။ဒါဟာ2018ခုနှစ်တုန်းကထက်90ဒေါ်လာတာပါ။အဲဒါကြောင့် EU ကမြန်မာနဲ့လုပ်ကိုင်းနေတဲ့ကုန်သွယ်ရေးမှာအထူးခံစားခွင့်တွေကိုပြန်ပြီးရုပ်သိမ်းလိုက်မယ်ဆိုရင်ထိခိုက်မှုကကြီးမားလိမ့်မယ်လို့ Nikkei Asian Review သတင်းမှာဖော်ပြထားပါတယ
်။ဟောရရှိမြခင်ဗျာ၊ရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော့စလင်နေပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါရယ်ဒီကြေညာချက်ပေါ်တော်ရရှင်တွေဘယ်လိုထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီကနေ့အင်္ဂါညဗီယိုရဲ့တိုက်ရိုက်လီလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလလတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ်နဲ့တင်ပြမယ် EDM အသုံးကတော့
Hard of Hearing
ဖြစ်ပါတယ်စာလုံးပေါင်းက HARD Hard ကခက်တာOF of H-E-A-R-I-N-G hearing a na cha ya ra so ro zikwait hun ye dai yai de be ga ro na cha ya ra khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya ra na nen nen le ni da ko yi nyun pyo da phit par de di thong ne pat de lo george groupi de u ma ko na sin chi cha ya aw
my grandmother is hard of hearing So I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
Hard of hearing
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာအတန်းပို့ချတဲ့အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာ။အခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံအနေနဲ့အရှိန်ကောင်းကောင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အခွင့်အလမ်းတွေရှိနေပေမဲ့လန်တလောရင်ဆိုင်နေရတဲ့နိုင်ငံရေးအခက်အခဲတွေကြောင့်ထင်သာသလောက်တိုးတက်လာခြင်းမရှိသေးပါဘူး။ကမ္ဘာ့ဘဏ်နဲ့ IMF F လို့အဖွဲ့ကြီးရဲ့ခမန်းချက်အရလာမယ့်ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုဟာ600ခန့်လုံးကျော်ရှိမယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဥမော်လာရေးအတွက်ဒီနိုင်ငံကအဖွဲ့အစည်းတွေကဘယ်လိုအကြံပြုထားသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာဖိုးဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်တင်ပြမှာပါ
မနက်ခင်းရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်က6လတခါအစီအခံစာထုတ်ပြန်လေးရှိတာမှာပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီအခံစာအရလာမယ့်ဘဏ္ဍာနှစ် 2018-2019 ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ခန့်လုံးရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိဘဏ္ဍာနှစ် 2019-2018 ခုနှစ်ရဲ့ဖွံ့ဖြိုးမှုနှုန်းဟာ 6.8% ခန့်လုံးရှိတယ်လို့ခန့်မှန်းထားတာကြောင့်လာမယ့်နှစ်အတွက်ခန့်မှန်းချက်ဟာရော့ကျလာတာလည်းဖြစ်ပါတယ်။အလားတူပဲ IMF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းလာမယ့်နှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာ 6.4% ခန့်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒီနိုင်ငံကငွေကြေးအဖွဲ့ CG နှစ်ခုစလုံးရဲ့ခန့်မှန်းချက်တွေဟာထပ်တူမဟုတ်တော့အတော်လေးနှိမ့်ဆက်နေတာကိုတွေ့ရပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးသွားရတဲ့အဓိကအကြောင်းရင်းတွေအပေါ်ဒီနှစ်ဖွဲ့စလုံးရဲ့သုံးသပ်ချက်တွေကလည်းတူညီနေပါတယ်။အဓိကအားဖြင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာနိုင်ငံစည်းဝါးရေးတရားလုံးမှာဟန်ချက်မညီတာဥရောပတမက EU နဲ့ဆက်ဆက်နေတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်ပြည်မြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထောက်ပြကြပါတယ်ဒီဇင်ဘာ13ရက်နေ့ကကမ္ဘာ့ဘဏ်ရဲ့မြန်မာစည်းဝါးရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုကိုယ်တိုင်သွားရောက်ခဲ့တဲ့မင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုန်းဝင်းကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုအခုလိုသုံးသပ်ပြပါတယ
်သူတို့ပြောတာတော့ဗမာပြည်ရဲ့စည်းဝါးရေး GDP ရောက်ပါလိမ့်ကျလာတယ်ပေါ့ကျလာတယ်ဆိုတော့ငကူတုံးကလွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒီကျလာတာ2016မှာ 5.9 ပေါ့လေဆို 5.9 ရှိနေမနစ်ကတော့ 6.8 အထိပြန်တက်သွားတယ်သို့တော်လည်းပဲဒီနှစ်မှာ 6.2 ပြန်ကျမယ်လို့သူကမှန်းတယ်ဆိုတော့နောက်နှစ်ကျရင်တော့နည်းနည်းပြန်တက်ကောင်းတက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ရဲ့ပိုလန်မှာစီမံကိန်းကြောင့်မလို့အခြေခံအဆောက်အဦတွေဆောက်လုပ်တာကြောင့်မလို့တက်နိုင်တယ်သို့တော်လည်းပဲဒီနှစ်မှာတော့ကျတယ်ပေါ့ဆိုတော့အဲ့ဒါတွေကိုသူကပြင်းပြင်းနဲ့တချို့အချက်လက်တွေတချို့ကဏ္ဍတွေမှာပြင်လို့ရတဲ့ဟာလေးတွေကိုသူကပြင်ဖို့အတွက်အစည်းအကံစာမှာရေးသားပြီးတော့ထုတ်ပြန်ပေးတာပေါ့နော
်ဟိုကမြန်မာနိုင်ငံရဲ့ GDP တက်လာဖို့စီးပွားအကောင်းလာဖို့အတွက်ကသူတို့ဘက်ကအကြံပြုတဲ့အချက်တွေတော့ရှိတာပေါ့စောစောကပြောသလို
သူတို့ဆိုရင်ကတော့ဒီ macro စီးပွားရေးပေါ့နော်တနိုင်ငံလုံးနဲ့ဆိုင်တဲ့စီးပွားရေးအခြေအနေကနည်းနည်းလေးမတိမငြိမ်ဖြစ်တယ်အဲ့မတိမငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒီငွေကြေးတန်ဖိုးကျဆင်းတာလည်းပါတယ်ပေါ့နော်ဒါကဘာလုံးမှာအမေရိကန်ဒေါ်လာကတန်ဖိုးမြင့်ပြီးတော့တခြားငွေကြေးတွေကတန်ဖိုးကျတယ်ဆိုတော့လည်းပဲဗမာပြည်ရဲ့ငွေကြေးတန်ဖိုးကျတာက18,000,000,000အထိရှိတယ်ပြီးတော့အိန္ဒိယချင်းနိုင်ငံတွေရဲ့ငွေကြေးတဲ့စာလို့ရှိရင်မြန်မာငွေကြေးကပို့ပြီးတော့တန်ဖိုးကျတယ်ပေါ့ဆိုတော့အဲ့လိုမျိုးအခြေအနေမျိုးကသူတို့နည်းနည်းလေးဝင်ကျစ်တယ်ဆိုရင်လည်းနောက်တစ်ခုကလည်းဗမာပြည်မှာကဒီလူငွေကျတာပေါ့နော်အစိုးရရဲ့ဝင်ငွေကနေပြီးတော့300,000,000များနေတာပေါ့ဆိုတော့အဲ့ဒါကဟိုတောက်လျှောက်ဖြစ်နေတယ်ဆိုအဲ့ဒီတောက်လျှောက်ဖြစ်နေတာကိုအစိုးရကခိန်းဖို့အဓိကဟိုလုတ်တော့လုတ်နေတယ်သို့တော်လည်းပဲဒီလိုမျိုးဟိုတုံးတဲ့ငွေကများနေလို့ရှိရင်ကြားလို့ရှိရင်ဒီငွေကြေးဖောင်းပွမှုနှုန်းကတက်လာမယ်ပေါ့နော်ဆိုဒီနှစ်မှာဆိုလို့ရှိရင်ကျွန်တော်ရဲ့ငွေကြေးဖောင်းပွမှုနှုန်းက 5.5% တိုင်းလုံးရှိတယ်ဒါပေမဲ့ဒီလိုမျိုးပို့ပို့တုံးနေတဲ့အတွက်နောက်မြကျရင် 8.8% လောက်အထိတက်သွားမယ်ဆိုပြီးတော့ဒီကမှန်းနေတယ်ပေါ့ဆိုအဲ့ဒါတွေကတော့ပမာပြည်အတွက် အဲကျွန်တော်တို့နိုင်ငံအတွက်မကောင်းတဲ့အခြေအနေတွေပေါ့နော်မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုသူကဆိုရင်နောက်တစ်ခုကလည်းဒီအခုလောလောဆယ်ကျွန်တော်တို့ကငွေကြီးသုံးတဲ့ငွေနဲ့ဝင်တဲ့ငွေနဲ့ကွာခြားချက်ကနည်းနည်းကျင်းလာတယ်ဆိုတော့လည်းပဲအဲ့ဒီကျင်းလာတဲ့အဓိကကဝင်ငွေကကျွန်တော်တို့အထည်ချုပ်လုပ်ငန်းတွေကနေပြီးတော့ပို့နိုင်လို့ဟိုငဲသွားတဲ့သဘောရှိတယ်ဆိုတော့အဲ့ဒီဟာကိုဘာတစ်ခုပြဿနာရှိနေလဲဆိုတော့အခုရခိုင်ပြည်နယ်ရင်းချင်းကြောင့်မလို့ဥရောပသမဂ္ဂတို့ဘာလို့ကနေပြီးတော့ GSP လို့ခေါ်တဲ့ကျွန်တော်တို့အထူးအခွင့်အရေးပေးထားတဲ့အခြေအနေတွေကနေပြီးတော့ပြန်ရုပ်သိမ်းမယ်ဆိုတဲ့ဟာကလည်းဖြစ်နေတယ်တကယ်လို့သာအဲ့လိုသာလုပ်ဖြစ်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ပို့ကုန်ပမာဏကကျသွားမယ်အဲ့ကျလို့ရှိရင်လေလူဝေကပြန်ပြီးတော့တက်လာမယ်ပေါ့နော်ဆိုတော့အဲ့ဟာတွေကတို့စိုးရိမ်တာပေါ့စိုးရိမ်တော့တို့ကတော့ဒီရခိုင်ကိစ္စတွေကိုဟိုနည်းနည်းလေးရှင်းပေးဖို့နိုင်ငံကနဲ့အဆင်ပြေအောင်ပြီးတော့နိုင်ငံသားယင်းမိညှုံ့နှံမှုကိုအခုကြာနေတယ်လीစတိုက်၃နှစ်လောက်အဲရှိပြီကြာနေတယ်အဲ့ကြာနေတာကိုပြန်ပြီးတက်အောင်လို့ဖို့ပေါ့လीဆိုတော့အဲ့ကမျိုးတွေသူတိုက်တွန်းတာရှိတယ
် FDI လို့ခေါ်တဲ့နိုင်ငံသားတိုက်ရိုက်ယင်းမိညှုံ့နှံမှုတွေထင်သလောက်ဝင်မလာတာကရောအနာဂတ်စီးပွားရေးခန့်မှန်းချက်တွေအတွက်ဘလောက်အကျိုးသက်ရောက်စေတယ်လို့များသူတို့ကသုံးသပ်လဲဗျတ
ိုက်ယင်းမိညှုံ့နှံမှုပေါ့နော်အဲ့ဒီဟာကြာလာတယ်ဆိုတာကတကယ်အစိုးရကပြတဲ့ဒိန်းကနန်းမှာတော့တကယ်ဝင်လာတဲ့ဝင်ငွေကပိတ်ပြီးတော့မနေဘူးမနေဘူးဆိုတော့ကွာချမှုမရှိဘူးနေသွားတာမဟုတ်ဘူးသို့တော်လည်းပဲဘယ်ဟာနေနေလဲဆိုဂတိကဝတ်ပြုတဲ့ဟာပေါ့ခွင့်ပြုချက်ရတဲ့ပမာဏဂတိကဝတ်ပြုတဲ့ပမာဏကနေသွားတယ်ဆိုတော့ဟိုတစ်ခုစင်ကြေးပေးနိုင်တာကကျွန်တော်တို့ရဲ့ယင်းမီမြုပ်နှံမှုအမှန်တကယ်ရရှိမှုဝင်ငွေကပုံမှန်ပါပဲလို့ပြောပြင်မယ်အဲ့လိုပုံမှန်ဝင်နေတာလေဆိုတော့ဒီနှစ်ဒီမှာဝင်နေတဲ့ပုံမှန်နေရာလုံခဲ့တဲ့3နှစ်လောက်ကတတိယဝက်ပြထားလို့ဒီနှစ်မှာလာပြီးတော့ဝင်လာတာပေါ့လေအဲ့တော့အခုလုံခဲ့တဲ့နှစ်နှစ်3နှစ်မှာကျွန်တော်တို့တတိယဝက်ပြတာနည်းသွားရင်နောက်နှစ်နှစ်3နှစ်မှာအမှန်တကယ်လာပြီးယင်းနှီးညှုံ့နှံမှုလုံးမဲ့ပမာဏကနည်းသွားနိုင်တယ်လို့သူတို့ယူဆတယ်ဆိုတော့အဲ့ဒါကိုလေသူတို့ကသုံးရည်နေပေါ့လေဆိုတော့နောက်တစ်ခုကတကဘာလုံးမှာလေစီးပွားရေးကနှေးကောင်းနှေးပွားနိုင်ဆိုအဲ့လိုဟာမျိုးကြတော့လည်းမြန်မာပြည်တွေနဲ့ကဘာမှလုပ်လို့မရဘူး။ဆိုတကဘာလုံးကနှေးရင်ကိုယ်လည်းလိုက်နေတယ်။ဆိုတော့အဲ့လိုအခြေအနေတွေကိုကြိုးတွက်ပြီးတော့ကျွန်တော်တို့ကပြင်ဆင်စရာရှိတာပြင်ဆင်ခိုင်းတာပါပေါ့နော်
။ကျိုးကလည်းပြောကြတာအဟိုနိုင်ငံတကာပညာရှင်တွေပေါ့တချို့အမြင်မကြည်တာတွေလည်းရှိတာလည်းပါမှာပေါ့လေ။အပြင်ကလာပြီးစီးပွားပညာရှင်တွေအဲ့လိုပြောကြတယ်ဆိုကြတယ်ဒါတွေကမဖြစ်နိုင်ပါဘူး။ဟိုလက်တွေ့မှာဒီလိုရှိတယ်ပါညာဆိုပြီးတချို့ကောင်းမွန်မှနဲ့လေလာပြီးတော့သုံးသက်တင်ပြတာတွေကိုလက်မခံတဲ့သူတချို့လည်းရှိတာပေါ့နော်ဒါပေမဲ့ရေဘွားအဖြစ်တော့အခုကြည့်ရသလိုဆိုရင်တော့အပြင်မှာရှိနေတဲ့စီးပွားပညာရှင်တွေကလည်းဒါဟိုဒီ figure ဒီသူတို့တင်ပြတဲ့ကိန်းဂဏန်းတွေကိုလက်ခံတဲ့အနေအထားရှိတယ်ဆိုတော့ကိုဖုံးဝင်းတို့လေလာမိသလောက်ကသူတို့ရဲ့တင်ပြချက်တွေကဘယ်လောက်အထိများလက်တွေ့ကြသလဲဘယ်လောက် realistic ဖြစ်သလဲပေါ့နော
်အခုကျွန်တော်အမြင်ကတော့ဒီ IMF တို့ World Bank တို့ပေါ့နော်ဒီကမ္ဘာဘဏ်တို့ကလုပ်တဲ့အစီအစဉ်ခံစားတွေကတော်တော်လေးကိုမြတ်မြတ်တတ်တာဖြစ်တယ်ပြည်ပြည်ချာချာလည်းလောက်ထားတာဖြစ်တယ်ယုံကြည်ရလောက်တဲ့အစီအခံစာကြီးလည်းဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့ဒီအစီအခံစာတွေကိုပမာပြည့်အတွက်ကောင်းတဲ့အစီအခံစာလို့ပဲကျွန်တော်ကမြင်နေဒီအစီအခံစာတွေကိုကျွန်တော်တို့တေချာလေးလာပြီးတော့သူတို့ပြုပြင်ဖို့အကြံပေးတဲ့ဟာကိုကျွန်တော်တို့အချိန်ကြီးပြုပြင်နိုင်ရင်ကျွန်တော်တို့ကရေနိုင်ငံစီးပွားရေးပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်မြင်နေပေါ့နော်
ဥဇော်ဝင်းလိုင်းတင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့သုတဆုံနဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်လွှတ်တော်ခရစ်စမတ်သစ်ပင်မီထွန်ပွဲကန်ဆက်စစ်တီမျိုးကခရစ်စမတ်ကာလတူပါလီမှုတ်ဒူရီယာဂီတပွဲနဲ့ခရစ်စမတ်လက်ဆောင်တွေအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ခရစ်စမတ်နီးလာပြီဖြစ်တာကြောင့်အမေရိကန်လွှတ်တော်ရှေ့မှာအစင်လာတိုင်းခရစ်စမတ်သစ်ပင်ကိုဒီဇင်ဘာ6ရက်နေ့ကမီးထွန်းညှိခဲ့ပါတယ
်5 4 3 2 1 Let it rip. Yay! Look at that.
အခုလို Christmas တစ်ပင်မီးထွန်းညချိန်မှာလူငယ်တွေအတွက်လဲကြပြအစေးပြိုင်ပွဲကျင်းပပေးရတယ်ဒီနှစ်မှာတော့ Oregon ပြည်နယ်ကအသက်6နှစ်အရွယ် Bridget Harrington ကနိုင်ရတာကြောင့်လွတ်တော် Christmas တစ်ပင်မီးထွန်းပွဲမှာသူကအခုလို့ဖတ်ကြပါတယ
် It was the month before Christmas and all through my mind
swirled thoughts of my organ.
Oregon ပြည်နယ်ရဲ့အလှပတွေနဲ့လွတ်တော် Christmas သစ်ပင်မိထုံပွဲတစိမ့်တစ်ပိုင်းအဖြစ်ပါဝင်ခွင့်ရတဲ့ Oregon ပြည်နယ်အကြောင်းသူကအခုလိုရွတ်ဖတ်သွားတာပါဒီနေ့အတွက်သစ်ပင်ကို Oregon ပြည်နယ်က Willamette အမျိုးသားသစ်တော်ကနေပေးပို့ခဲ့တာပါအောက်လွတ်တော်ဥက္ကဋ္ဌ Wisconsin ပြည်နယ်သား Paul Ryan ကတော့ပျော်ရွှင်စရာ Christmas ကာလအကြောင်းအခုလိုစတင်ပြောကြားပါတယ
် This is my fourth and final time leading this event and each time the tree is more stunning.
အခုမိထုံးပွဲဟာကျွန်တော်အတွက်၄ချိန်မြောက်နေနောက်ဆုံးအချိန်မှာခရစ်စမတ်သစ်ပင်ဟာတစ်နှစ်ထက်တစ်နှစ်ပိုလှလာပြီးဝစ်စကွန်ဆင်ပြည်နယ်မှာလည်းဒီလိုလှတဲ့အပင်တွေရှိတာကြောင့်တစ်ချိန်ချင်းတော့ဝစ်စကွန်ဆင်ကသစ်ပင်နဲ့မိထုံးပွဲကျင်းပနိုင်မှာလိမ့်မယ်ဒါပေမဲ့လည်းအခုဒီအပင်ကတော့အလှဆုံးလို့ပြောရပါမယ်လို့ဖောရရန်ကပြောသွားတာပါဒါအပြင်မကြသေးခင်ကကွယ်လွန်သွားတဲ့50ဆက်မြောက်သမ္မတ George H.W. Bush နဲ့ပတ်သက်ပြီးတော့လည်းအခုလိုဂုဏ်ပြုပြောကြားသွားပါတယ်
I think we're reminded because of just what we did here this week in the capital.
ကျွန်တော်တို့မှာအမှတ်ရစရာတွေရှိခဲ့တယ်လို့ထင်ပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုနေတာဆုံးရှုံးမှုကတော့သမ္မတ George H.W. Bush ကွယ်လွန်သွားတာပါ။အင်မတန်ပျော်ရွှင်တတ်သူတဦးရဲ့အလေးထားကိုလည်းကျွန်တော်တို့အမှတ်ရစီပါတယ်။သူမြေးတရားမွေးဖွားပြီးမကြခင်ရေးသားတဲ့စာထဲမှာလည်းသမ္မတ Bush ကဘလောက်ပဲကြီးမားတဲ့ကိစ္စရဲ့ကြီးတွေကိုပဲဆောင်ရွက်နိုင်ခဲ့ပါစေ။မိသားစုနဲ့မိသားစုရဲ့မေတ္တာကတော့အရေးကြီးဆုံးပါပဲဆိုတာကိုသူကထောက်ပြသွားပါတယ်လို့ Paul Ryan ကပြောသွားတာပါလွတ်တော် Christmas သစ်ပင်မိထုံးပွဲကို1964ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအောက်လွတ်တော်ဥက္ကဋ္ဌ John W. McCormack မြေမာစိုက်ထားခဲ့တဲ့ Christmas သစ်ပင်နဲ့မိထုံးကြီးရဲ့အလေးထားကိုစတင်လိုက်တာဖြစ်ပြီး၃နှစ်ကြာမှတော့အဲ့ဒီအပင်ဟာလေပြင်းတန်းကြောင့်အမြင့်ကနေကျွတ်ထွက်သွားပါတယ်1989ခုနှစ်အရောက်မှာတော့တဲ့တော်ဌာနတွေကနေနှစ်စဉ်နှစ်တိုင်းခရစ်စမတ်သစ်ပင်တွေအလှကြစတင်ပူပေးလာတာပါဒါအပြင်လွတ်တော်ဆောက်ဦးအတွင်းကရုံးငန်းတွေမှာထားဖို့အတွက်လဲခရစ်စမတ်သစ်ပင်ငယ်လေးတွေတဲ့တော်ဌာနကပူပေးပါတယ်ကန်ဆက်စီးရီမြို့မှာနှစ်စဉ်ကျင်းပတဲ့ချူပါခရစ်စမတ်ပြိုင်ပွဲပါဒီဇင်ဘာ9ရက်နေ့ကကျင်းပခဲ့တဲ့ကျူဘာလေမှုတူရီယာပြပွဲအကြောင်း Kansas City Symphony ရဲ့ Director Frank Barney ကအခုလိုရှင်းပြပါရယ
် Well we annually have about 700 anyway and the world record is 504 so
ဒီတိုင်းလူ900လောက်ရှိပါတယ်ကမ္ဘာစံချိန်က904ယောက်ဆိုတော့ကျွန်တော်တို့ကစံချိန်ချိုးပါတယ်အားလုံးကလည်းပဲစိတ်ဝင်စားနဲ့ပါဝင်ကြတာဆိုတော့အရန်ပျော်စရာကောင်းပါတယ်လို့ Barney ကပြောသွားတာပါခရစ်စမတ်ကာလမှာအခုလိုလူအစုဝေးနဲ့နိုင်ရီနဲ့ချီပြီးတော့ကျူပါလေမိုတူရီယာနဲ့ဖျော်ဖြေခဲ့ကြတာပါခရစ်စမတ်အချိန်ဟာလက်ဆောင်ပစ္စည်းတွေပေးကြတဲ့အချိန်ဖြစ်တာကြောင့်ကလေးတွေအတွက်တော့အလွန်ပျော်ရွှင်ရတဲ့အချိန်မှာဒါပေမဲ့လည်းဒီနှစ်မှာတော့မိဘတွေအနေနဲ့သူတို့သားသမီးတွေကိုစည်းကြီးတဲ့ electronic games တွေ digital နည်းပညာသုံးဆော့ကစားစရာတွေဝယ်မပေးဖို့အကြံပြုထားပါတယ်ကလေးညာရီဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့ကြွန့်ကျင်တဲ့ဆရာဝန်တွေကတော့ကလေးတွေအတွက်အကောင်းဆုံးကစားစရာဟာသူတို့နဲ့အတူမိဘတွေလည်းပါဝင်အကြံပေးဆော့ကစားနိုင်တဲ့ block တုံးလေးတွေညံသုံးပြီးတော့အဖြေရှားတဲ့ puzzle ကစားနည်းတွေဖြစ်တယ်လို့ပြောပါရယ်အခုလို Christmas နဲ့ဆောင်းရာသီအလယ်ရဲ့ရာသီရောက်ရင်ဆော့ကစားစရာလက်ဆောင်ပစ္စည်းတွေကိုစောင့်မျှော်နေသူတွေထဲမှာ Isabella Church လည်းပါဝင်ပါရယ
်
လက်ဆောင်တော့ကိုပွင့်လိုက်တဲ့အချိန်မှာမိသားစုတွေအားလုံးတကယ်ပျော်ကြရပါတယ်တစ်နှစ်လုံးမှာဒီအချိန်ဟာတကယ်ကိုစိတ်လှုပ်ရှားပျော်ရွှင်စရာအကောင်းဆုံးအချိန်မှာလို့ Isabella ကပြောသွားတာပါအသက်9နှစ်အောက်ကလေးတွေအနေနဲ့အယောင်ချဲရတဲ့စာအုပ်တွေ puzzle တွေဘလောက်တုံးလေးတွေစာအုပ်လွတ်တွေနဲ့ရေးချယ်တာဟာအကောင်းဆုံးဖြစ်တယ်လို့ကလေးအထူးကကြွမ်းကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းတချို့ကတော့ digital ကစားစရာတွေဝယ်ပေးကြတယ်လို့ကလေးတငယ်ဘက်ဆောင်ဖွံ့ဖြိုးရေးဆရာဝန် Alan Mendelson ကပြောပါတယ
် There's a lot of messaging out there about you know thatParents need to have this toy or that toy and
claim you are in a less digital ne computer chips thon khong long than le re khaya than ni par de gaza sia re ko khle re twet we pe bu lu de lo pyo ni ja ra re le shi ba de lo Mendelson ga pyo twar da ba da ba me le di ni lan re ya ma mhan mu lo khle teng nge nyan yi phwe myo yi san ya chwan chin du re ga thauk pya ba de digital ni ma hout de sok gaza sia re ga da khle re twet nyan yi phwe myo si da lo so ba de Isabella ga
well i
do usually do if my parents would give me like if they have any extra like a big
pay me rosi ga sak ku boun ji ri ya de ka ba lou le so ro le yin myan ni ain a thee za le ri saok lai par de lo tu ga pyo twa da wa digital kit ma khle ri atwe ba lou ga za sia ri we pe tin le so ra ne patat pi lo thau we de se pinya san ya a sin khan za ma mi ba ri ku aku lo chan pyu tha da wa a sin mi ni pinya thong electronic pisi ri ne so ga za ra mya yin ကလေးတွေစကားပြောဆိုတာနဲ့ဝဟရာပိုင်းဆိုင်ရာမှာနှောင့်နှေးစီတယ်လို့ဆိုပါရယ်။ဒါအပြင်ကလေးတွေရဲ့ကုခဏအလေးချိန်တိုးလာစေသလိုမိဘတွေနဲ့ထိတွေ့ပြောဆိုမှုတွေလည်းနှဲသွားမယ်လို့အစိုးရခန်းစာမှာထောက်ပြထားပါရယ်။ကစားစရာကနေတဲ့ဝုန်းဝုန်းအယုတ်ပြုတ်သူ Erica Evers က
We've been in business for 26 years and from the beginning we saw a trend
ဒီလုပ်ငန်းကိုလုပ်ခဲ့တာ26နှစ်ရှိပါပြီ။စလုပ်တဲ့အချိန်တွေက Video Games တွေ Electronic ကစားစရာတွေလူကြိုက်များလာနိုင်တာကိုကြိုမှန်းထားပြီးသားပါ။ဒါကြောင့်အမြဲပဲဒီအယုတ်ကိုကလေးတွေပိုစိတ်ဝင်စားလာအောင်လုပ်ခဲ့ပါတယ်။ Video Game နဲ့ Electronic ကစားစရာတွေဟာပိုပြီးတော့ဆွဲဆောင်လာကြပေမဲ့လေကလေးတွေအနေနဲ့တကယ့်ကိုထိတွေ့ကြင်တွေ့ပြီးစော်ကစားနိုင်တဲ့အခွင့်အရေးမျိုးရှိဖို့လိုအပ်တယ်လို့တကယ့်ကိုထင်မိပါတယ်လို့သူကပြောပါတယ်။ဒီခေတ်မှာကလေးတွေကိုဆွဲဆောင်တဲ့ digital စော်ကစားစရာပစ္စည်းတွေကလည်းပေါများတော့ကြောင်းဒီကလေးတွေဟာတကယ့်သဘာဝနဲ့ထိတွေ့ခွင့်နည်းပါးနေတယ်လို့မိဘတွေကမြင်ပါတယ်။ Isabella ရဲ့မိခင် Rennie Agres က
I think that children now are
ကလေးတွေဟာလူကြီးတွေနောက်အချင်းချင်းပေါင်းသင်းဆက်ဆံပြီးတော့စော်ကစားရတာကိုပိုကြိုက်တယ်လို့ရေပူရခံမမိပါရယ်ဒါပေမဲ့လည်းဤပညာတွေကြောင့်ဖုန်းတွေ iPad တွေကွန်ပျူတာတွေအသုံးများပြီးကျန်တာတွေကိုသူတို့လှည့်မကြည့်နိုင်ဘူးဖြစ်နေတယ်လို့ Isabella ရဲ့မိခင်ကပြောသွားတာပါ Isabella သူ့အမေနဲ့ကစားရတာကြိုက်နှစ်သက်တာကတော့ဘေဟီရီပုံပြောပြပြီးတော့အဖြေရှာရတာပါဒီနည်းလမ်းဟာကလေးတွေရဲ့စဉ်းစားဉာဏ်ရည်ကိုပိုအထောက်အကူဖြစ်စေတယ်လို့လည်းပညာရှင်တွေကပြောထားတာပါခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25 MHz မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာပ
ါအာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာပြည်တွင်းစစ်ကိုစစ်တပ်ညီနိုင်တဲ့နည်းနဲ့အဆုံးသတ်နိုင်ရေးအတွက်ဖိအားပေးလှုပ်ဆောင်မှုတွေရှိနေကြမှာပဲအာဖဂန်တာလီဘန်ကိုယ်စားလှယ်တွေဟာအမေရိကန်အစိုးရအရာရှိတွေနဲ့တင်းလာနေကတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကုလသမဂ္ဂရဲ့ပထမအကြိမ်လည်လာမှုတွေမှာပါဝင်ခဲ့တဲ့ခြေရွာတွေမှာလူထုအခြေပြုစီမံကိန်းနေ35နေရာမှာစတင်အကောင့်ထည့်ဖို့ရေးအတွက်မြန်မာအစိုးရကဒီဇင်ဘာလ23ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့အပေါ် UNDP နဲ့ UNAIDS ဆရာတို့ကကြိုဆိုလိုက်ကြပါတယ်။အဲဒီစီမံကိန်းတွေဟာရခိုင်ပြည်ပကကြောင့်ဘေးသင့်ခဲ့တဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်း၊ယုံကြည်မှုတည်ဆောက်ရေးနဲ့မတည်ငြိမ်တဲ့လူမှုအတိုင်းအဝိုင်းတွေကြားချင်းချင်းညီညွတ်မှုမြင့်တင်ပေးရေးစတဲ့လူထုအခြေပြုစီမံကိန်းတွေကိုအကောင့်ထည့်ဖို့သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအကောင့်ထည့်ဖို့ဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေရဲ့ပြည်စီမှုအခြေအနေတွေကိုလေ့လာဖို့အာဆီယံအတွင်းရေးမှူးချုပ်မစ္စတာလင်ကျောက်ခွိုင်လူမှုရေးနဲ့ယဉ်ကျေးမှုအတိုင်အဝန်ဆိုင်ရာအာဆီယံဒုတိယအတွင်းရေးမှူးချုပ်နဲ့တဘာဝဘေးစီမံခန့်ခွဲရေးအတွက်လူသားချင်းစာနာမှုဆိုင်ရာအာဆီယံညှိနှိုင်းရေးမှူးရုံးကအမှုဆောင်ညွှန်ကြားမှုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာမောင်တော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲငခုရပြန်လည်လက်ခံရေးစခန်းလာဖို့ကောင်ကြားစခန်းနဲ့ရွှေစားကြည့်ရတို့ကိုတင်းနေလာနေကတွားရောက်ခဲ့ကြတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုတွေကနေနေရရင်းကိုလွေမှုကြီးကြရေးအရာရှိတွေပြန်ပို့တာခံရသူပေါင်းဟာသမ္မတထရမ့်အစိုးရအဖွဲ့ရဲ့ပထမနှစ်သက်တမ်းမှာ 25,600 ရှိနေပြီးဒါဟာအရင်နှစ်ကတည်းကအနည်းငယ်ပိုများနေပေမဲ့တရားဝင်စစ်တမ်းတွေရအရင်သမ္မတဘရက်ကိုဘားမားလက်ထက်ကအများဆုံးပြန်ပို့ခဲ့တဲ့အရေးအတွက်ဖြစ်တဲ့9သိန်းကိုတော့မမိသေးဘူးလို့ဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုကျော်အောင်လင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်များနဲ့တို့ကမြန်မာပြည်ပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.